အိန္ဒိယမြန်မာနယ်စပ်ဒေသချင်းပြည်နယ်ပလဝမြို့နယ်ကကျေးရွာတရွာကိုအိန္ဒိယနိုင်ငံကအာတန်ရိုင်ဖယ်ကနယ်မြေကျော်လွန်ဝင်ရောက်လာကြောင်းဒေသရင်းအခြေစိုက် CDF ပလဝအဖွဲ့ကတာဝန်ရှိသူကပြောပါရယ်အာတန်ရိုင်ဖယ်စစ်သားတွေဟာနယ်စပ်မှတ်တိုင်စစ်ဆေးဖို့လာရောက်တာဖြစ်ပေမဲ့ပလဝနယ်ကရွာအတွင်းကိုဝင်ရောက်စစ်ဆေးမိမျက်နှာတွေလှုပ်တာရှိတဲ့အကြောင်းလည်းပြောပါရယ်ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင
်အိန္ဒိယနိုင်ငံရဲ့အစိုးရလက်နက်ကင်တပ်ဖြစ်တဲ့အာတန်ရိုင်ဖယ်တပ်သားတွေဟာဒီလ23ရက်နေ့နေကင်း12နာရီလောက်မှာပလဝမြို့နယ်ရွှေလိုက်ဝရွာအတွင်းကိုဝင်ရောက်ခဲ့တာပါ။အာသရိုက်ဖယ်တက်ဟာနေကြားမှတ်တိုင်ကိုလာရောက်စစ်ဆေးပြီးနောက်မြန်မာနိုင်ငံအတွင်းကိုကျော်လွန်ဝင်ရောက်လာတာဖြစ်ကြောင်းဒေသတွင်းအခြေစိုက် CDF ပလဝကတာဝန်ရှိသူတူက VOA ကိုခုလိုပြောပါတယ်။အဲ
့အဆန်းစေတွေကကျွန်တော်ဒီ CDF ပလဝရဲ့တရင်နဲ့လှူရှာနေနေဖြစ်တဲ့ဗာအိန္ဒိယနဲ့ဆက်နေတမိုင်းတော့မဝေးတဲ့ခြေတဲ့ဝါလို့ရှိနေအဲ့ဒီရောကဒီဟိုအာဖဂန်နီကလည်းအပြည့်စုံတဲ့ uniform လို့ဝင်ပြီးတော့မှကျော်ရီမလေးစစ်စစ်မြင်းမြန်လာရရှိရပေါ့လေသူတို့ပြန်သွားတဲ့အချိန်မှာအိမ်ရမြန်မာတောက်ပိုင်းထူရညာရောက်တဲ့အချိန်မှာသူတို့တနက်ဖောက်တယ်
အိန္ဒိယစစ်သား15ရက်လောက်ဝင်ရောက်လာတာလို့လည်းပြောပါတယ်ဒီလိုနယ်မြေကျော်လွန်ဝင်ရောက်လာတာနဲ့ပတ်သက်ပြီးဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့တန်တမန်နီးအရအေးအေးယူဆောင်ရွက်စီလို့ကြောင်းလည်းပြောပါတယ
်တခြားတိုင်းပြည်လူကလည်းလက်အပြည့်ဆုံးနဲ့ရောက်ခဲ့ဝင်လာတယ်ဆိုရင်ဟာမျိုးတွေပုံရိုက်တယ်ဆိုရင်ဟာမျိုးတွေကကျွန်တော်ဒီလိုအတွက်ထိတ်လန့်နေဒီဟာလိုမျိုးအပိုင်းတွေမှာ NUG အနေနဲ့အိန္ဒိယနဲ့တန်တမန်ဆက်ဆံရေးကိုဟိုပြန်လည်ပုံသက်ပြီးတော့မှဒီနေဆက်တွေရဲ့ဒီ boundary area တွေကိုဒီခြေလေးကိုညီနိုင်သိနေဆိုရင်ဟာလိုမျိုးပြောရပါ
ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီကအိန္ဒိယစစ်တပ်တွေနယ်မြေကျော်လွန်ဝင်ရောက်လာတဲ့တဲ့တင်ကိုဒေသခံတွေစီကတဆင့်ကြားသိရကြောင်းနဲ့ဒါဟာအိန္ဒိယနဲ့မြန်မာစစ်ကောင်စီပူးပေါင်းဆောင်ရွက်တာလို့ယူဆကြောင်းပြောပါတယ
်ကျွန်တော်တို့လည်းတတ်ခံဒီတရင်ပုတ်ချက်ရကြပါတယ်စစ်တပ်ဆိုတာတနိုင်ငံနဲ့တနိုင်ငံသစ်ဆိုင်ရာကိုတတိမပုတ်ခွင့်နဲ့ကျော်လာတာမျိုးကမရှိချင်ပါဘူးအဲ့ဒီမဲ့တခုတက်လို့ရတာကဒီအိန္ဒိယကနေဦးတော်လှန်ဖြစ်တည်ပြီးနောက်ပိုင်းဒီစကားစားနဲ့သူတို့ကစင်ပြေနေတဲ့အနေအထားမှာရှိတယ်ဆိုတော့ချိတ်ဆက်မှုတွေဆက်လက်ပြီးတော့လုပ်တယ်အဲ့ဒါလို့ပဲမြင်ပါတယ
်ချင်းပြည်နယ်ရှိဒေသအတွင်းသတင်းမီဒီယာတွေမှာတော့ဒီနှစ်ဇန်နဝါရီလတတိယအပတ်ကလည်းအာသန်ရိုင်ဖယ်တပ်ဟာပလဝဒေသအတွင်းကိုလက်နက်အပြည့်စုံနဲ့ဝင်ရောက်ခဲ့တာရှိတဲ့အကြောင်းဖော်ပြထားပါတယ်ဒီနှစ်ဇန်နဝါရီလ10ရက်နဲ့11ရက်နေ့တွေမှာအိန္ဒိယမြန်မာနယ်စပ်အခြေစိုက်ချင်းအမျိုးသားတပ်ဦး CNF ဌာနချုပ်ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့ပြီးစစ်ကောင်စီလေရင်ကအိန္ဒိယနယ်မြေကိုဖျက်ဆီးတာတွေရှိကြောင်းပြောဆိုတာတွေရှိခဲ့ပါတယ်။အိန္ဒိယအစိုးရဘက်ကတော့လေပိုင်နဲ့ချိုးပေါက်တာမရှိကြောင်းနဲ့နယ်စပ်ဒေသအနီးဘုံကျဲတိုက်ခိုက်တာကိုစိုးရိမ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။